နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အင်္ဂါနေ့ကပြောကြားခဲ့တဲ့မိကုံးဟာနိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေကိုအတိုင်းအတာတစ်ခုထိရော့ကျသွားနိုင်ပေမဲ့မြန်မာအစိုးရဘော်ဖီအားပေးနေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုစိတ်ကျေနပ်လောက်စေတဲ့အချက်တွေတိတ်ပြီးမပါဝင်ဘူးလို့မြန်မာရေးသုံးသပ်သူတို့ကဆိုပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါရခိုင်အရေးမှာလူညုံရေးတပ်ဖွဲ့ရဲ့ကင်တွယ်ဆောင်ရွက်မှုကြောင့်ဒေသခံမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ကိစ္စကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတချို့နဲ့ပြည်ရင်းပြည်ပကမြန်မာအစိုးရဘော်ဝေဖန်ဖိအားပေးမှုတွေရှိလာတာပါဒီလိုအခြေအနေမှာဒေါက်တာဆန်းစုကြည်ကကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မေခွန်းပြောမဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ပြီးစတေမာလ19ရက်အင်္ဂါနေ့နေပြည်တော်မှာနိုင်ငံတကာကိုယူရွယ်ပြီးအင်္ဂလိပ်ဘာသာနဲ့ပြောခဲ့တဲ့မေခွန်းဟာနိုင်ငံတကာရဲ့ဖိအားပေးဝေဖန်မှုတွေကိုအတိုင်းအတာတစ်ခုထိရော့ကျသွားစေနိုင်လိမ့်မယ်လို့သုံးသပ်သူကတော့အမေရိကန်နိုင်ငံအင်ဒီယားနားပြည်နယ်ကမြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေဖြစ်ပါတယ်
ဒေါ်အောင်ဆန်းစုကြည်မင်းကဒီနိုင်ငံတကာကိုကြည့်ပဲပြပြောတော့နိုင်ငံတကာကအခုပူနမုန်ညာဖြစ်နေတဲ့ကိစ္စတွေကတော့ဖြေရှင်းမိသားလို့အတိတော့ကျွန်တော်မယူဆဘူးသို့တော့ပြောဆိုဝေဖန်မှုအကြီးကျယ်တွေကတော့တန့်သွားမယ်လို့ကျွန်တော်ယူဆပါတယ်ပြန်ပြီးတော့သူတို့သုံးသပ်ကောင်းသုံးသပ်နိုင်မှာဖြစ်တယ်ဒီပေါ်ချုပ်နေဝင်လက်ထက်ကလေးကအခုအထိဆွဆွဲမှုတွေမှာဒီလူမျိုးရေးပြုံးတည်မှုဆိုတဲ့ဆွဆွဲမှုဟာနိုင်ငံကဘက်ကလူခွင့်ရသမားတွေဘက်ကကုလသမဂ္ဂဘက်ကပထမဦးဆုံးတုံးလာတာဖြစ်တာကထူးခြားပြီးတော့ဟိုတော်တော်ဟိုအစီအကောင်မတည့်တဲ့ကိစ္စမှာဒီဟာကိုဒေါ်အောင်ဆန်းစုကြည်မင်းကနေတစုံတရာထည့်အောင်တားနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒေါ်ဆန်းစုကြည်ကတော့နေမြေရှင်းလင်းရေးလှုပ်ဆောင်တဲ့လူညိုရေးတပ်ဖွဲ့တွေကိုထင်းထင်းသင်းသင်းဆောင်ရွက်ဖို့စစ်စင်ရေးတွေဆောင်ရွက်ရမှာအပြစ်မဲ့ပြည်သူတွေထိခိုက်မှုမရှိစေဖို့ကျင်းဝန်တွေကိုအတိအကျလိုက်နာဖို့ညွှန်ကြားထားကြောင်းလူအခွင့်အရေးချိုးဖောက်မှုတရားဥပဒေစိုးမိုးတည်ငြိမ်ရေးကိုပြက်ပြားစေမဲ့လုံဆောင်ချက်တွေကိုဥပဒေအရအေးအေးသွားမယ်လို့မိခွန်းမှာပြောပါတယ်ကုလသမဂ္ဂကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်ပေါင်း၄သိန်းကျော်ရှိတယ်လို့ကြေညာထားတာပါမြန်မာနိုင်ငံကိုပြန်လာခြင်းနဲ့ဒုက္ခသည်တွေကိုလက်ခံဖို့အစဉ်အသင့်ရှိကြောင်းဒေါက်ဆန်းစုကြည်ကပြောပါတယ်ဒါပေမဲ့ထင်သာမြင်သာရှိအောင်မရှင်းလင်းနိုင်ဘူးလို့ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ
်သူရဲ့မိန့်ခွန်းကလူတွေတိတ်ချင်နေတဲ့အခေကိုသူမပေးနိုင်ဘူးဘာဖြစ်လို့လဲဆိုတော့အခုဒီဒိုဟင်ဂျာခေါ်တဲ့ပူစလင်၄သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတာဘာဖြစ်လို့ထွက်ပြေးသွားရတယ်လဲဆိုတာသူမပြောဘူးအခုနိုင်ငံတကာရဲ့ဖိအားကပါလဲဆိုရင်တကပါလုံးကဟိုစိုးရိမ်ပူပါနေတာကရိုဟင်ဂျာခေါ်တဲ့မွတ်စလင်တွေဒုက္ခတဲ့ဖြစ်တည်နေနိုင်ငံမှာနေဆရာစားဆရာမရှိဖြစ်နေတဲ့အခါမှာအဲ့ဒီပြဿနာကိုဖြေရှင်းဖို့သူများကသိချင်တယ်ကြားချင်တယ်ပြန်လဲလက်ခံဖို့ရန်စီစစ်မယ်အဲ့လိုတော့သူပြောတယ်ဒါပေမဲ့ဘယ်လိုလုပ်မလဲဆိုတာကိုသူကတိတိကျကျအပြင်မပေးနိုင်လို့တကပါလုံးမှာရှိတဲ့အတိုင်းအဝိုင်းတွေ UN ကစားတိတိကျနေမယ်လို့ကျွန်တော်မထင်ဘူး
ဘင်္ဂလားဒေ့ရှ်ပြည်ထွက်ပြေးသွားတဲ့ဒုက္ခသည်ပြန်လည်လက်ခံနိုင်ရေးအတွက်မြန်မာနိုင်ငံမှာအမှန်တကယ်နေထိုင်ခဲ့ကြောင်းစီစစ်မှုလုပ်ငန်းစဉ်ကိုအချိန်မီစတင်နိုင်မှုအတွက်ပြင်ဆင်ထားတယ်လို့ဒေါက်တာဆန်းစုကြည်ကမေးခွန်းမှာပြောပါရယ်တကယ်တော့ရခိုင်အရေးကိစ္စမှာလူညုံရေးတပ်တွေရဲ့လှုပ်ဆောင်ချက်အတွက်တမရကကွေဦးစည်းချုပ်ကိုလည်းနိုင်ငံတကာကဝေဖန်ဖို့လိုလိမ့်မယ်လို့ဝါရှင်တန် DC အခြေစိုက်နိုင်ငံတကာရောက်ခရင်တိုင်းရင်းသားများအဖွဲ့ IKO ရဲ့အထွေထွေတွင်မှုမိုင်ရာဒါကဘောကပြောပါရယ်
အခုတော့စစ်တပ်ဖက်မှာလည်းပြည်သူလူထုတွေအတွက်လုံခြုံရေးမပေးဘဲနဲ့လောက်တာအရန်ကြမ်းသွားတဲ့အတွက်ကြောင့်ဘင်္ဂလားဒေ့ရှ်ဖက်မှာလည်းဒုက္ခတဲ့အနေနဲ့လေးသိန်းကျော်တော့မှရှိတယ်။အဲ့ဒီအပေါ်မှာမူတည်ပြီးမှတော်ဆိုပဲအဖြစ်တင်ကြတာမဟုတ်ပဲနဲ့ပို့ချုပ်မှုကြီးမြောက်လိုက်မှလည်းသူ့မှာတန်ဖိုးအများကြီးရှိတယ်။အဲ့ဒီအတွက်ကြောင့်ပို့ချုပ်မှုကြီးမြောက်လိုက်ပဲပြည်တော်ဆောက်စုကြည့်ပဲပြည်မှားတဲ့ဟာလည်းမှန်တယ်။အဲမှားတဲ့ဟာကိုပုပ္ပလေးလေးပြောရမယ်။အဲ့ဒီအချိန်မှပဲအခုရှိနေတဲ့ပြဿနာရှိနေတဲ့ကိစ္စကိုဖြေရှင်းဖို့ပို့ပြီးတော့လွယ်လာနိုင်တဲ့အနေအထားရှိတယ်။ဒေါက်တာဆန်းစုကြည်ကိုဖိအပ်ပေးမယ်ဆိုရင်ပို့ချုပ်မှုကြီးရောမြောက်လှန်လဲဖိအပ်ပေးဖို့အရာလိုနေတဲ့အနေအထားဖြစ်တယ်။ဒေါက်တာဆန်းစုကြည်တယောက်တည်းအနာရှိတာမဟုတ်ဘူး
။ရခိုင်ပြည်နယ်ကမွတ်စလင်အများစုဟာတစ်ဖက်နိုင်ငံကိုထွက်မပြေးပဲမွတ်စလင်ကျေးရွာတွေရဲ့90ရာခိုင်နှုန်းကျော်ဟာဘယ်မှမပြေးပဲရှိနေတာကိုတွေ့ရကြောင်းဒါကိုလူတွေသိမ့်မသိကြဘူးလို့ဒေါက်တာဆန်းစုကြည်ကသူ့ရဲ့မိကုံးမှာပြောကြားခဲ့ပါတယ်ခင်ဗျာ